အစိုးရရဲ့ငြိမ်းချမ်းရေးကိုယ်စားလှယ်ဖွဲ့နဲ့မြောက်ပိုင်းမဟာမိတ်ဖွဲ့ရိချာမှဆွေးနွေးပွဲဟာမူလရည်မှန်းထားတဲ့ရက်မှကျင်းပနိုင်ခြင်းမရှိခဲ့သလိုဘယ်အချိန်ကျင်းပမယ်ဆိုတာလဲတိတိကျကျမသတ်မှတ်နိုင်သေးတဲ့အကြောင်းတစ်ဖက်ကြားညှိနှိုင်းဆောင်ရွက်နေတဲ့ကချင်ငြိမ်းချမ်းရေးအကျိုးဆောင်အဖွဲ့ကပြောပါတယ်ဒီအပိုင်းတွေအတွင်းမှာတော့အစိုးရတပ်မတော်နဲ့မြောက်ပိုင်းဖွဲ့ဝင်တွေဖြစ်တဲ့တအံပလောင်နဲ့အေးအေးရခိုင်လက်နက်ကိုင်တပ်ဖွဲ့တွေကြားမှာတိုက်ပွဲတွေပြင်းထန်နေပါတယ်ဒီသတင်းကို VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင
်ဟုတ်ကဲ့အစိုးရရဲ့အမျိုးသားပြန်လည်တင်ပြရေးနဲ့ငြိမ်းချမ်းရေးဘုတ်ဌာန NRPC နဲ့ KIO ကချင် MNDJP ကိုကန် PSLF တအံပလောင်နဲ့ ULA ရခိုင်လက်နက်ကိုင်ဖွဲ့တွေပါဝင်တဲ့မြောက်ပိုင်းမဟာမိတ်ဖွဲ့တို့အကြားဆွေးနွေးပွဲကိုဒီလဒုတိယပတ်အတွင်းမှာကျင်းပနိုင်ဖို့ညှိနှိုင်းခဲ့ကြတာပါလောလောဆယ်မှာတော့ဒုတိယပတ်အတွင်းမှာကျင်းပနိုင်တာမရှိခဲ့တယ်လို့ဘယ်အချိန်ကျင်းပပြစ်မယ်ဆိုတာလဲတေချာမသိရသေးကြောင်းနှစ်ဖက်အကြားမှာညှိနှိုင်းဆောင်ရွက်နေတဲ့ပြည်ချင်းငြိမ်းချမ်းရေးအကျိုးဆောင်အဖွဲ့ PCG ကဦးလမိုင်ကွန်ကြာကပြောပါတယ
်ဒုတိယပတ်လောက်မှလို့ပြောတာဒါမှလည်းခုအစွဲအဘက်ကနေပြင်းနေပြည့်ရဲ့ပြင်းမှာပြစ်မယ်ဆိုတာဟိုတေချာသူတို့မပြောတာတည်းဘူးအဲ့ဒါကြောင့်အဲ့ဒါဆောင်ဆိုင်နေတာဖြစ်ပါတယ်ဗျာလို့ဆိုကျွန်တော်တည်ရတော့ဆိုတော့အစိုးရဘက်ကနည်းနည်းလေးမအားမလပ်ဘူးဖြစ်နေတယ်အခုသူတို့ကလက်မှတ်ထိုးထားတဲ့အဖွဲ့တွေနဲ့တွေ့ဆုံဆွေးနွေးဖို့အတွက်ဒီပညာရှိကြီးဆိုသူတို့ဘက်မှာအဆင်ပြေမဖြစ်သေးလို့နေမှာပ
ါ NRPC နဲ့မြောက်ပိုင်းမဟာမိတ်အဖွဲ့တွေဟာစက်တင်ဘာလ18ရက်နေ့ကကျိုင်းတုံမြို့မှာနောက်ဆုံးအကြိမ်တွေ့ဆုံခဲ့တာပါဒီဆွေးနွေးပွဲမှာတော့အောက်တိုဘာလအတွင်းမှာထပ်မံတွေ့ဆုံဖို့သဘောတူခဲ့ပေမဲ့သတင်းကြွေရုံးပိရက်နဲ့ NCA အပြည့်ရစာချုပ်၄နှစ်ပြည့်အခမ်းအနားရှိတာကြောင့်နိုဝင်ဘာလအတွင်းကိုရက်ရွှေ့ဆိုင်ခဲ့ပြီးဒုတိယပတ်အတွင်းမှာတွေ့ဆုံဖို့ညှိနှိုင်းခဲ့တာဖြစ်ပါတယ်ဒီလိုညှိနှိုင်းနေတဲ့ကာလမှာပဲရခိုင်ပြည်နယ်ဘက်မှာတိုက်ပွဲတွေဇက်တိုက်ဖြစ်နေတယ်လို့ဒီလ10ရက်နေ့ကစတင်ပြီးရှမ်းပြည်နယ်ကြောင်မဲနဲ့ကော့ခိုင်ဘက်မှာလည်း TNLA ကတန်းပလောင်ဖွဲ့နဲ့တိုက်ပွဲတွေပြန်လည်ပြင်းထန်လာပါတယ်ဒီကနေ့မှာလည်းကြောင်မဲနဲ့ကော့ခိုင်ဘက်မှာတိုက်ပွဲတွေပြင်းထန်နေစဉ်ရှိကြောင်း TNLA ရဲ့ပြောရေးဆိုခွင့်ရှိသူဘုံမူတိုက်ကျော်ကပြောပါတယ်
မနေ့ကနေ့ရေလောကနေ့ညနေကျော်ပြီအဲဒီဒီဆယ်နိုင်ထုံးခါနေမှာတကယ်ဒီကျောင်းမင်းနဲ့တမန်နဲ့လမ်းစာဆက်မနခုကောပဲမှာဖြစ်တယ်ခါဒီဆယ်နိုင်နဲ့ဆယ်လောက်မှာတော့ဒီတပ်ပဲတော့ဒီရဟင်းမစင်းနဲ့အဲဒီကျွန်တော်ရှိတဲ့အချင်းရှူတောင်ပေါ်မှာအားလာပြီးခါတယ်လာရှိတယ်ဒီပုခိုင်ဘက်မှာလည်းဖြစ်ကြည့်တယ်ဒီဘုကန်ကြမှာတော့ဒီရှုကင်းတာနဲ့နံပလင်းကြမှာတော့တို့နည်းရလို့ဟိုရှင်ရင်းတို့လောဖေးရတဲ့နည်းရနေရာတော့တိတ်မဝင်သူကရေးဒီမှာဖြစ်တယ်
ကြောင်မဲနဲ့နမ်ဆန်ကြားမှာဒီသာ7ရက်နှစ်လောက်ကစပြီးတိုက်ပွဲဖြစ်ပွားခဲ့ပေမဲ့ကြောင်မဲမျိုးပေါ်ကိုစစ်ရှောင်တွေရောက်ရှိလာတဲ့တဲ့င်းတော့မကြားသိရသေးပါဘူးဒီကနေ့ကော့ခိုင်ဘက်မှာဖြစ်တဲ့တိုက်ပွဲကြောင့်လာရှိုးမူဆယ်ပြည်တော်စုလမ်းမကြီးပေါ်မှာရင်သွာလာတွေယာယီရပ်ဆိုင်ခဲ့ကြောင်းဒေသခံတွေကပြောပါတယ်တမရော်ကထုတ်ဝေတဲ့မြောက်ရီသတင်းစာမှာတော့ဒီလ14ရက်နေ့ကပြည်တော်စုလမ်းမကြီးပေါ်မှာတွာလာတဲ့ယင်တွေကို TNLA ကတိခတ်တာတွေရှိကြောင်းဖော်ပြခဲ့ပေမဲ့တိုက်ပွဲဖြစ်ပွားမှုအသေးစိတ်ကိုသတင်းထုတ်ပြန်တာမရှိပါဘူး PCG ကဥလမိုင်ကွန်ကြာကတော့လက်ရှိဆွေးနွေးပွဲတွေကြန့်ကြာနေတာဟာတိုက်ပွဲဖြစ်ပွားတာနဲ့သက်ဆိုင်မှုမရှိကြောင်းတုံ့တက်ပါတယ်
ခါတည်းနဲ့လက်ဒီလိုပါပဲဆွေးနွေးတဲ့အချိန်မှာတက်တော့ကတောက်ဆော့ဖြစ်နေတာပဲဒါကြောင့်ဒီတက်တော့ဖြစ်လို့ဒီစီဝေးမှာနောက်ဆက်ဟန်တာဖြစ်တယ်ဆိုတော့ဟောတော့မဖြစ်နိုင်ဘူးလို့ထင်တာပါပဲစီတွေ့မှုတော့ရှိနေမှာပဲအဲဒီရှိတဲ့အပေါ်မှာဟုတ်တူပဲဒီသူဆုံဆွေးနွေးဖို့ပေါ်မှာတော့မထိခိုက်ကြနိုင်ဘူးလို့တော့ကျွန်တော်ထင်တယ်သူဆုံဆွေးနွေးမှာပဲအပြေရှာလို့ရမှာဖြစ်တဲ့အတွက်ကြောင့်မလို့အဲသူဆုံဆွေးနွေးမှာတော့သူတို့အဆင်သင့်ဖြစ်တော့အလုံးဖြစ်သွားမှာလို့လည်းကျွန်တော်ဒီလိုပဲတုံ့တက်ကြတယ်
NRPC နဲ့မြောက်ပိုင်းမဟာမိတ်အဖွဲ့အစည်းစက်တင်ဘာလကကျင်းပတဲ့ဆွေးနွေးပွဲမှာတော့ bilateral call နှစ်ဖက်အပြည့်အစုံချုပ်ချုပ်ဆိုရေးလက်ရှိဖြစ်ပွားနေတဲ့တိုက်ပွဲတွေခြုံငင်းရေးစတဲ့အချက်တွေဖက်သွင်းဆွေးနွေးခဲ့ပြီးနောက်တစ်ချိန်ဆွေးနွေးပွဲမှာနှစ်ဖက်အပြည့်အစုံချုပ်ချုပ်နိုင်ရေးအတွက်အလေးထားဆောင်ရွက်ဖို့ NRPC ဘက်ကတိုက်တွန်းခဲ့ပါတယ်